အာဏာသိမ်းစစ်ကောင်စီဟာဖွဲ့စည်းပုံအခြေခံဥပဒေကိုသာမကနိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေကုလသမဂ္ဂပြည်ညင်စာတမ်းပါအဖော်ဝင်နိုင်ငံတွေလိုက်နာရမယ့်စည်းကမ်းချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH ကအပြင်းအထန်ပြစ်တင်ဝေဖန်လိုက်ပါတယ်။ဖန်စီခံထားရသူတွေအနေနဲ့ဥပဒေနဲ့အညီခုခံချေပါ့ခွင့်မရဘဲဥပဒေဆိုင်ရာအခွင့်အရေးတွေကိုပိတ်ပင်တာဟာတည်ဆဲဥပဒေတွေနဲ့မညီသလိုလူသားမျိုးနွယ်တို့လိုက်နာကျင့်သုံးအပ်တဲ့အခြေခံအခွင့်အရေးတွေကိုဖောက်ပြတ်တာဖြစ်တဲ့အတွက်ပြည်တော်စုလွတ်တော်ကုစားပြုကော်မတီကပြင်းပြင်းထန်ထန်ကန့်ကွက်တယ်ဆိုပြီးဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပါအဝင်နိုင်ငံကောင်းဆောင်တွေလွတ်တော်ကုစားလှယ်တွေအာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်သူတွေဝန်ထမ်းတွေနဲ့အလွှာအသီးသီးကလူပုဂ္ဂိုလ်တွေကိုဗတရားဖမ်းဆီးပြီးတရားစွဲဆိုတာတွေကိုအာဏာသိမ်းစစ်ကောင်စီကဥပဒေမဲ့ဆောင်ရွက်နေတယ်လို့ CRPH ကထောက်ပြထားပါတယ်။ဥပဒေမဲ့မတရားဖန်ဆီးခံရသူတွေတရားစွဲဆိုခံထားရသူတွေဟာလက်ရှိတည်ဆဲဥပဒေတွေနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာမူတွေနဲ့အညီကာကွယ်ခုခံချေပါ့ခွင့်မရတဲ့အပြင်အကျိုးဆောင်ရှိနေတွေနဲ့တွေ့ဆုံဆွေးနွေးခွင့်သူတို့အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးခွင့်လုံးဝမရဘဲဥပဒေပါအခွင့်အရေးနဲ့အညီရှိနေတွေကနေတဆင့်ခုခံချေပါ့ခွင့်ကိုစစ်ကောင်စီကခုမပြုဘူးလို့လည်းပြည်တော်စုလွတ်တော်ကုစားပြုကော်မတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဖေဖော်ဝါရီလတရနေ့မှာစစ်အာဏာသိမ်းခဲ့ခြင်းကလေးကဆိုရင်လူပေါင်း946ဦးထဲမှနေဖမ်းဆီးခံထားရစွဲချက်တင်ခံထားရဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကဖေဖော်ဝါရီလ19ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ